ဒီနေ့ဒီနေ့မြောက်ရီခေအတွင်းကရွှေကုတ်ကူမြို့မှာရှိတဲ့ online လင်လယ်ကိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ကြားဖြန့် online လင်လယ်ကိုင်းတွေထွက်ခွာပေးကြဖို့မေလ15ရက်နေ့ကနေကြာဆောင်တက် BGF ကလိုက်လံနှိုးဆော်တာပိုစတာကတ်တာတွေလှုပ်ဆောင်နေတယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့ဒီလုပ်ငန်းတွေလုပ်နေတာဟာကင်းပြည်နယ်အစိုးရအဆက်ဆက်နဲ့နေကြာဆောင်တက်တွေကသိရှိထားပြီးသားလို့ဒေသခံတွေကပြောပါတယ်။မရေးမှာပြောပြပေးပါအောင်ခင်ဗျာ
။ကင်းပြည်နယ်မြောက်ရီခေိုင်ထဲမှာရှိတဲ့ online လင်လယ်ကိုင်းတွေရာဇဝတ်မှုလုပ်ငန်းတွေလုပ်နေတဲ့ရွှေကုတ်ကိုမြို့ကလိန်လေလုပ်ငန်းလုပ်ကိုင်နေသူတွေထွက်ခွာပေးကြဖို့နေကြာဆောင်တက် BGF ကမေလ15ရက်နေ့ကအပန်ချက်ဆက်မိုက်တွေနဲ့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေလုပ်နေတယ်ဆိုပြီးနေဆက်နေဒေသခံတူက VOA ကိုပြောပါတယ
်သူတို့ပြန်ကြဖို့စာပိုက်စာဟောစာပိုက်တွေတက်ကြတာဟောစာပိုစတာကြီးတွေပေါ့အဲ့ဒါအင်းနဲ့လက်ကတ်တာကပ်ပြီးတော့ပြီးတော့တို့ like your might in a light or I don't know what I'm doing now. ဒီကလုံလုံကြီးယူပေးထားတာက PJ ကလောက်ပြီးတာလား။ဒီ PJ ကသူကဘယ်လိုပြန်ဖို့မလား။သူကတရားမဝင်လမ်းကြောင်းနဲ့ဆိုတာဒီတရုတ်တွေဝင်လာတာရှိတယ်။ဝင်လာတာရှိတဲ့ကကြတော့ဒီတရုတ်တွေသူတို့ဘယ်လိုနည်းနဲ့ပြန်ဖို့မလဲဆိုတာစဉ်းစားရမှာပေါ့။ဆိုလေတရုတ်ကအစိုးရ
ရွှေကုတ်ကိုမြို့သစ်စီမံကိန်းကို2018ခုနှစ်ကစတင်တည်ထောင်ခဲ့တဲ့ဘုံမူကြီးစောချစ်သူဦးဆောင်တဲ့နေသားသောတပ်ဖွဲ့နဲ့ဟောင်ကောင်မှာမှတ်ပုံတင်ထားတဲ့တရုတ်ကုမ္ပဏီပိုင်းယာထိုင်းနိုင်ငံတကာဥပိုင်အုပ်စုကပူးပေါင်းလုပ်ကြတာဖြစ်ပါတယ်ဒီစီမံကိန်းစပြီးတဲ့နောက်2018ခုနှစ်လောက်မှာတရုတ်လူမျိုးအများအပြားဝင်ရောက်လာခဲ့ပြီးအဆောက်အဦတွေကိုစောက်လုပ်တာတွေကိုစတင်ခဲ့ပါတယ်အခုဆိုရင်အဆောက်အဦတွေအတော်များများရှိပြီးတရုတ်စာပါတဲ့ဆိုင်တွေအများအပြားရှိလာတာပါဒီအတွက်အဲ့ဒီနေရာကိုချိုင်းနာတောင်တရုတ်မြို့တော်ဖြစ်လဲလူသိများလာပါတယ်အရင်ကအွန်လိုင်းလိမ်လည်ခိုင်းနေလူပုံကူးမှုခိုင်းနေတဲ့ရာသွေးမှုတွေအခြေချလုတ်ကင်လာတယ်လို့လည်းနိုင်ငံတကာကဝေဖန်ခဲ့ပါတယ်။ဒါရီဟာမြန်မာပြည်မှာအစိုးရအဆက်ဆက်ကသိရှိနေတာဖြစ်ပြီးခွင့်ပြုထားတဲ့အတွက်ဒီလောက်ထိကြီးထွားလာတာလို့လည်းဒေသခံတွေကဆိုပါတယ်
။အဆက်ဆက်မှာတက်လာတဲ့ဝန်ကြီးချုပ်တွေဟာဆိုရအပီဒီအက်တွေအကုန်လုံးဝန်ထမ်းတွေအားလုံးကဒီကဒီမှာရှိတဲ့တရုတ်တွေအကုန်လုံးဒီလုပ်ငန်းတွေလုပ်ဖို့တကူအဓိကကသူတို့လုံးကြီးယူဝေးထားတယ်လုံးကြီးယူဝေးထားပြီးတဲ့ခါကျတော့အပေါ်ပိုင်းလေးတော့အောက်ပိုင်းလေးတော့အကုန်လုံးတိတာပဲဟာဒေသကဒီဥစ္စာကဘယ်လိုမျိုးပြောမလဲဆိုတော့တိနဲ့လုံးနေတဲ့လုပ်ငန်းခွင့်ပြုထားတဲ့လုပ်ငန်းကြီးတစ်ခုပဲလေနောက်ပြီးတော့သူကဒီဟာနဲ့ပဲစီဝါချစားနေကြတာပေါ့
နိုင်ငံပေါင်း30ကျော်လောက်ကလူတွေဟာအဲ့ဒီ online လေလေတိုင်းနေမှာရောင်းစားခံရတာနှိမ့်ဆက်ညှဉ်းပန်းခံရတဲ့အချက်လက်တွေမှတ်တမ်းတွေကိုနိုင်ငံတကာကအစိုးရတွေနဲ့နိုင်ငံတကာကသတင်းတွေမှာခက်စိတ်စိတ်ထုတ်ပေါ်လာတာလည်းတွေ့ရပါတယ်အင်ဒိုနီးရှား၊ဗီယက်နမ်၊ယူဂန်နာစတဲ့နိုင်ငံသားတွေကိုလည်းသူတို့အစိုးရတွေကအဲ့ဒီနေရာတွေကနေကယ်ထုတ်တာတွေလည်းလုပ်ခဲ့ပါတယ်။နောက်ထပ်လည်းရောင်းစားခံရသူတွေရှိနေသေးတယ်လို့လည်းနိုင်ငံတကာအစိုးရတွေကဆိုပါတယ်။တရုတ်နိုင်ငံကအလို့ရှိနေတဲ့သူတွေ၊ချိုင်းနိုင်ငံကအလို့ရှိနေတဲ့သူတွေဟာအဲ့ဒီလိမ့်လေတိုင်းနေမှာရှိနေတဲ့အတွက်တရုတ်၊ချိုင်းနဲ့အမေရိကန်တို့ကလည်းအဲ့ဒီနေရာကိုအာရုံစိုက်လာကြပါတယ်။အဲ့ဒီနေရာကိုညှိနှိုင်းရန်ပေးတာအွန်လိုင်းလေလေတိုင်းတွေလုပ်နေတဲ့အဆောက်အဦတွေကိုလုံခြုံရေးယူပေးတာတွေကိုနေကြားဆောင်တက် BGF ကလှုပ်ဆောင်ပေးပြီးလစဉ်ဘန်းငွေတန်းနဲ့ချီပြီးဝင်ငွေတွေရနေတယ်လို့လည်းနေကြားဆောင်တက်ကတာဝန်ရှိသူတချို့စီကနေသိရှိရပါတယ်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့အဲ့ဒီရွှေကုတ်ကိုမြို့သစ်ထဲကအွန်လိုင်းလေလေတိုင်းတွေကိုတော့ထိုင်းတရုတ်အမေရိကန်ပါဝင်နိုင်ငံတကာကဖိအောက်စွာအရေးယူနိုင်ရေးဖိအားပေးမှုတွေဖြစ်လာပြီးတဲ့နောက်အွန်လိုင်းလိမ်လည်ခိုင်းတွေရာဇဝတ်ခိုင်းတွေကိုလက်နက်ကင်အင်အားနဲ့စောင့်ကြပ်ပြီးနေတဲ့ကရင်နယ်ခြားဆောင်တပ်ကတရားမဝင်နိုင်ငံသားတွေကို6လအတွင်းထွက်ခွာသွားဖို့အတွက်မေလ3ရက်နေ့ကစာတစောင်ထုတ်ပြန်ခဲ့ပါတယ်။အခုအခါမှာတော့ထွက်ခွာဖို့လိုက်လံနှိုးဆော်တာပိုစတာတွေကတ်တာတွေကိုလှုပ်လာတာဖြစ်ပါတယ်။မကြသေးခင်အေဒီလာကမြဝတီမြို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရွှေဘုတ်ကိုမြို့တစ်ကလောင်းကစားလုပ်ငန်းတွေကိုအကာအကွယ်ပေးထားတဲ့နေခြားဆောင်တပ်ကပြားပေးခံရတာတွေရှိလာပါတယ်။ငွေလိမ်လုပ်ငန်းတွေမှာအဓိကပါဝင်သူတွေထဲမှာကရင်နယ်ခြားစောင့်တက် BGF ကခေါင်းဆောင်၃ဦးပါဝင်တယ်ဆိုပြီးတော့ USID အဖွဲ့ကအေဘီလာ22ရက်နေ့မှာထုတ်ပြန်ထားပါတယ်။ဘုံမူကြီးစောချစ်သူနဲ့ဘုံမူတင်ဝင်းတို့ကတော့ online လိမ်လေတိုင်းကြားဖြန့်လုပ်ငန်းတွေအတွက်လက်ခံနေရချပေးတာလုံခြုံရေးအကာအကွယ်ပေးထားတာတွေတခြားအကူအညီပေးမှုတွေလှုပ်ဆောင်နေပြီးမြဝတီမြို့နယ်နဲ့ရွှေကုတ်ကိုမြို့ကအွန်လိုင်းလိမ်လည်ခိုင်းကြားဖြန့်စင်တာတွေကိုလုတ်ကင်ဆောင်ရွက်နေတယ်လို့လည်း USID ကပြောဆိုထားပါတယ်ရှင်